ဆူဒန်နိုင်ငံဒါဖောပြည်ပကအတွင်းလူမျိုးရုံးတပ်ဖြတ်မှုစစ်ရာဇဝတ်ကျူးလွန်မှုတွေအတွက်တန်တရာတရားခံအဖြစ်လိုအပ်နေသူတွေကို ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလွှဲပြောင်းပေးဖို့ ICC ရဲ့အကျိုးဆောင်ရှေ့နေကဆူဒန်ဂျာပြအစိုးရကိုတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။ ICC ရဲ့အကျိုးဆောင်ရှေ့နေဖာတူဘန်ဆိုဒါဟာအာဏာပိုင်တွေအရေးပါတဲ့လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံနိုင်ဖို့စနေနေ့ကဆူဒန်နိုင်ငံဒါဖောဒေသကိုရောက်ရှိနေတာပါ။ ICC တရားရုံးကအလို့ရှိနေသူတွေထဲမှာ2019 AB လာတဲ့ဖြုတ်ချခံရပြီးကာတွန်းမြို့မှာအကျဉ်းချကန်ရတဲ့ဆူဒန်သမ္မတဟောင်းအိုမာအယ်ဘာရှာလည်းပါဝင်ပါတယ်။ဆူဒန်ဂျာပြအစိုးရကတော့အယ်ဘာရှာအပါအဝင်ဆစ်ရဇဘုံမှုနဲ့ပတ်သက်ပြီးတန်တရာရှိသူတွေကို ICC တရားရုံးမှာစစ်ဆေးမယ်လို့အစိုးရမှပြောကြားထားတာပါ။ဒါပေမဲ့တရားရုံးကိုဘယ်နေရာမှာဖွင့်လှစ်စစ်ဆေးမယ်ဆိုတာကိုတော့ The Hague မြို့အခြေစိုက်တရားရုံးနဲ့ညှိနှိုင်းရအောင်မှဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။